ထိုင်းနိုင်ငံလက်ကျွမ်းမှာဖြစ်ခဲ့တဲ့လူသတ်မှုမှာဒေသစီရင်ချက်ချခံထားရတဲ့မြန်မာရှုပ်ပြောင်းလူငယ်အလုပ်သမားနှစ်ဦးကိုထိုင်းပြည်မင်းမြတ်စီမှာလူငယ်ချမ်းသာခွင့်အတနာခံစွာရှောက်ထားခဲ့တာကိုတစ်နှစ်အတွင်းမှာထိုင်းပြည်ကဆုံးဖြတ်ပွဲရှိတယ်လို့ဘန်ကောက်မြို့မြန်မာတန်ယုံရဲ့ဥပဒေအကြံပေးကပြောပါတယ်ဒီအကြောင်းပြေဆုံးကိုထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာလက်ကျွမ်းလူသတ်မှုနဲ့ပေးရန်ပေးခြင်းခံရတဲ့မြန်မာရှုပ်ပြောင်းလူငယ်တဦးကိုထိုင်းပြည်မင်းမြတ်အနေနဲ့ပေးရန်ပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာတင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုအော်တိုဘာလ24ရက်နေ့ကလူငယ်တဦးအကျဉ်းချထားရာဘန်ခွန်အကျဉ်းထောင်ကနေတဆင့်ဘရင်မင်းမြတ်စီရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်။ဒီအတနာခံစာနဲ့ပတ်သက်ပြီးတနည်းအတွင်းမှာဆုံးဖြတ်မဲ့အခြေအနေရှိရဆိုပြီးဘန်ကောက်ကမြန်မာတန်ယုံရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းက VOA ကိုခုလိုပြောပါတယ်
။တန်အင်္ဂလိပ်ကတော့လုတ်ကျင်တာကိုအားလုံးဆောင်ရွက်ပြီးဆာမကြီးဦးဆောင်ပြီးတော့အဲ့လိုဒီအတနာခံစာတင်တဲ့ကိစ္စလည်းပြီးသွားပါပြီ။အဲ့တော့ဟိုအင်္ဂလိပ်ပြန်လာက24ရက်10လ2019ဟု
တ်ဆို
တော့ဒီကနေ့မှာဒီရက်တခုပွဲအခမ်းအနားရှိတဲ့အောင်ဒါထူးခြားချက်ပေါ့လေပုံမှန်ပုံမှန်နေရှိတဲ့အနေအထားကြတော့ပြည်နယ်ပြည်ထားလာကြတော့ဒီလိုတနည်းကျင်းလာပါမယ်အဲ့ဒါခုခုဟိုကြောင်းနေမှုရှိမယ်ထူးခြားမှုရှိမယ်ဆိုတင်ကြပါလေ
ဒီစီကနေအကြောင်းပြလာတဲ့အခါအကောင်းဆုံးအဖြေရရှိလာဖို့အတွက်မျှော်လင့်ထားရဲဆိုပြီးမြန်မာတိုင်းရုံးကိုဒီမှုနဲ့ပတ်သက်ပြီးအကူအညီပေးနေတဲ့ထိုင်းရှိနေများကောင်စီဘက်ကလည်းပြောကြားကြောင်းကိုလည်းဥအောင်မျိုးတန်းကပြောပါတယ်
ကျတော့တက်ကလည်းအကောင်းဆုံးဟိုအကြံဉာဏ်ပေးတဲ့အကောင်းဆုံးဖြစ်ရတယ်လို့အစားဆုံးလုပ်ခဲ့တာဆိုတော့ဒီကကကနနဲ့ရေးပြီးတော့အတနာခံစာနဲ့တင်လာပါလေ။ဒီကတဲ့အချက်တည်းကလည်းတော်တော်လေးကိုလေးလေးနဲ့ဖြစ်ပါလေ။ဒါကြောင့်မို့လဲသူတို့ကိုယ်တိုင်ကလည်းဒီပြစ်တော်ကတကယ်လို့ဒီအရင်ရှိရောက်သွားပြီဆိုရင်ဘာမှဒီဆောင်ရွက်မှုမရတော့ဘူး။ဒီရင်းသဘောထားဖြစ်သွားပြီ။ဒီရင်းတဲ့အလေးကျဖြစ်ပေါ်ဖြစ်သွားပြီ။ဒါကြောင့်မို့အရင်ရှိကတန်လို့ရှိရင်လေကောင်းတယ်ပြောလိုက်တဲ့အကြောင်းလေးဟိုအမိတ်တစ်ခုခုရလာလိမ့်မယ်ဆိုတာကိုသူတို့လည်းပြောနေနေကြပါတယ
်။လေကျွမ်းလူတက်မှုနဲ့ပတ်သက်လို့အတနာခံစာတင်သွင်းလုံးကတော့မြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ခဲ့တာဖြစ်ပါတယ်။ဒါအပြင်ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကလည်းထောက်ခံကြောင်းရေးသားတဲ့စာတွေကိုလည်းပူးတွဲပြလိုက်တာဖြစ်ပါတယ်။ပြပနိုင်ငံတခုခုမှာပြစ်မှုကျူးလွန်ပြီးပြစ်ဒဏ်ပေးခံထားရတဲ့မြန်မာနိုင်ငံသားအရေးနဲ့ပတ်သက်လို့မြန်မာအစိုးရအဆက်ဆက်ကရောင်းဝယ်ဆောင်ရွက်ပေးတဲ့အစီအလာအရင်ကမရှိခဲ့ပေမဲ့ဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းရှိနေများကောင်စီကိုအရင်သမရဦးသိန်းစိန်အစိုးရကတောင်းဆိုခဲ့တာပါမြန်မာရှစ်တောင်းလူသမားခံမှန်းပြီ4000လောက်အလုလုကင်နေတဲ့ကော့တာပန်းဖြေကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြီးတဲ့လူငယ်နှစ်ဦးတက်ဖြတ်ခံရတာဖြစ်ပြီးဒီအမှုမှာမြန်မာရှစ်တောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့တာဖြစ်ပါရဲ့ရှင်